ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကြိုးပမ်းနေပေမဲ့နောက်နေမှာကိုစိုးရိမ်တယ်လို့မြန်မာအစိုးရကပြောပါရယ်ပြန်လည်လက်ခံရေးပိုင်းမှာမြန်မာအစိုးရဘက်ကအသင့်ရှိနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုမရသေးတာကြောင့်ဒုက္ခသည်တွေကိုပြန်လည်လက်ခံမနိုင်သေးတာလို့နိုင်ငံတော်တိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ကပြောပါရယ်ရခိုင်ပြည်နယ်ဘက်မှာတော့အကြမ်းဖက်မှုကြောင့်နေရာစွန့်ခွာနေရတဲ့သူတွေကိုနေရာမှာပြန်လည်နေရာချနိုင်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါရယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုမြန်မာအစိုးရဘက်ကစီစစ်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီးမြဲပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်နဲ့သဘောတူညီမှုမရသေးဘူးလို့နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးဦးစော်ထေးကနေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ1993ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်တဲ့အတွက်နှောင့်နှေးနေရတာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်အဲ့တော
့ကျွန်တော်တို့ကအစဉ်အသင့်ဖြစ်တယ်စီစစ်လက်ခံဖို့လည်းအသင့်ပဲအဲ့ပေါ်မှာဘုရားကသဘောတူညီချက်မရတဲ့အဲ့အစည်းအဝေးနောက်ဝေးချက်တယ်သဘောတူညီချက်တွေကနိုင်ငံသားမှလက်ခံထားရတဲ့ပါအဲ့ဒါကိုချိန်ကပ်ပြီးဆောင်ရွက်ရင်ကျွန်တော်တို့အားလုံးဖြစ်တယ်ဆိုတဲ့အားနဲ့ကျွန်တော်တို့ကရှင်းခဲ့ရှင်းခဲ့တဲ့အခါမှာဒီဘင်္ဂလားဒေ့ရှ်ဘက်ကအဲ့ဒါသဘောတူညီချက်မရဘူးသဘောတူညီချက်ရမှာတယ်ဆိုတော့ကျွန်တော်တို့လုပ်ရမှာ
မြန်မာနိုင်ငံဘက်ကိုဒုက္ခသည်တွေပြန်နိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတခြားစဉ်းစားချက်တွေရှိနေမှာကိုလည်းစိုးရိမ်တယ်လို့ဦးစော်ထေးကခုလိုမှတ်ချက်ပေးသွားပါသေးတယ
်။ကြံ့ကြာရတဲ့အကြောင်းအရာတော့ဒီဘက်မှာလည်းကျွန်တော်ကကမ္ဘာအကြီးဆုံးဒုက္ခသည်စကမ်းကိုစောက်တာစောက်ဖို့ပြောထားပြီးသားဖြစ်တာကဆက်စပ်နိုင်ငံဂျနီဗာမှာလည်းဒုက္ခသည်တွေအတွက် pledging conference ဆိုတော့ခေါ်လာတန်းရာနဲ့ချီပြောကြံ့ကြာ။အဲ့တော့ဒါအကြီးပေါ့နော်။ဒုက္ခသည်စကမ်းကြီးတည်ထားတဲ့ဒေါ်လာတန်း300ကျော်400တော့ပြေးကြတာ။ကြရတဲ့အပေါ်မှာဒီလူတွေကိုကျွန်တော်တို့ပဲပြန်လွတ်မှာနှေးသွားမှာကြောက်ကျွန်တော်ခုမှကျွန်တော်တို့ ਨੇ ပြန်လည်ပြီးတော့စစ်စစ်ပြီးတော့ပြန်လွတ်ပြောင်းပေးဖို့သူတို့မှာတခြားစဉ်းစားချက်တွေရှိနေလားပေါ့လေကျွန်တော်တို့ကဆိုရင်ဆိုတော့ဒါအမှန်နဲ့ကျွန်တော်တို့ကတော့ဆက်ပြီးတော့ညှိသွားမယ်ညှိပြီးတော့အမြန်ဆုံးသက်ခံဖို့ကျွန်တော်လုပ်သွားမယ်
ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်လက်ခံလာတဲ့အခါရေလန်းကဆိုရင်ငခုရ၊ကုန်းလန်းကဆိုရင်တောင်ပြိုလက်ဝဲစတဲ့နေရာနှစ်နေရာတတ်မှတ်ပြီးလက်ခံသွားမှာဖြစ်ပါတယ်။လက်ရှိဒုက္ခသည်အရေးအတွက်နဲ့ပတ်သက်လို့စည်ရင်အတိအကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရဲချုပ်ကိုတောင်းထားပေမဲ့ခုထိမရသေးဘူးလို့ဆိုပါတယ်။ပြန်လည်လက်ခံရေးမှာစည်ရင်အပြည့်အစုံရဖို့အရေးကြီးတယ်လို့လည်းဦးစော်ထေးကပြောပါတယ
်။ဘုံဘက်မှာရောက်နေတဲ့လူကအခုသတန်းနီးပါးတော်ဖြစ်တယ်နော်မီဒီယာတွေမှာရေးတာ။ကိုကျွန်တော်လက်တွေမှာလုံးဝမဖြစ်နိုင်မြန်မာနိုင်ငံကတွားတယ်ဆိုတဲ့လူစင်ကျွန်တော်တို့ပေးပါလို့ကျွန်တော်တောင်းတာခုထိတော့ကျွန်တော်ရတယ်မကြတယ်မရသေးဘူးပေါ့နော်အဲ့လူစင်ရပြီဆိုရင်ကျွန်တော်တို့စီစစ်ရတဲ့လုပ်ငန်းစရာပို့ဆင်ပြီးဒီလူတွေမြန်မာပြည်မှာနေထိုင်ခဲ့တာဟုတ်ပုတ်ကျွန်တော်တို့လက်ဝကထောက်ထားတွေဆွတ်တင်စစ်ထောက်ထားတွေရှိတယ်ဒါတိုင်းနဲ့ပြန်တိုက်ဆိုင်လိုက်ပို့မြန်ပဲပေါ့ပို့မြန်အောင်လို့ကျွန်တော်တို့ကတောင်းတာခုထိမရသေးဘူ
းအမေရိကန်နိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မကြီးမိုဟာမက်ဇီယာဦးတင်တဲ့ VOA မေးမြန်းခန်းမှာတော့တမ်မကြီးကဒုက္ခသည်တွေထားနေပြန်နိုင်ဖို့အတွက်အရေးတယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းသွားခဲ့ပါတယ်။မြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုတွေကြောင့်မွတ်စလင်တွေတိမ့်နဲ့ချီနေရက်ကိုဆွန့်ခွာပြေးရတာဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့လည်းသူကစွပ်စွဲပြောဆိုခဲ့ပါသေးတယ်။ရခိုင်ပြည်နယ်အာစာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေနောက်ပိုင်းနေရစွန့်ခွာကဒုက္ခသည်စခန်းတွေမှာနေထိုင်ရသူတွေကိုအရင်နေခဲ့တဲ့နေရာတွေပြန်သွားဖို့အစိုးရကတိုက်တွန်းထားပြီးသူတို့တွေကိုပြန်လည်နေရာချထားဖို့မောင်နှောခရိုင်ဘက်မှဆောင်ရွက်နေပါတယ်။ဒါပေမဲ့တဦးနဲ့တဦးကြားမှာယုံကြည်ချက်ပျက်စီးသွားတာကြောင့်အရင်လိုအစ္စလမ်ဘာသာဝင်တွေနဲ့နီးတဲ့ကျေးရွာတွေမှာနေဖို့ကိုစိုးရိမ်သူတွေရှိနေပြီးနေရပြန်ဖို့ညှင်းဆိုတာတွေရှိတယ်လို့လူမှုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဟိန္ဒူဘာသာဝင်ဦးနီမော်က VOA မြန်မာပိုင်းကိုပြောပါတယ်
အဲ့ဘယ်မှာလို့တဲ့ဘယ်မှာရှာမယ်ဆိုတော့အတိအကျမသိရသေးဘူး။ပယ်လီနီယာရှာတာကိုသူကလို့တဲ့ပန်နရီဘာရီရှာမယ်ဆိုရင်ကျွန်တော်တို့ဟိန္ဒူကောင်းဆောင်နည်းနည်းဆွေးနွေးပြီးတော့ဒီနေ့$3ဒီနေ့လာမလာပါညာဘောနော။အဲ့ဒါဒီကနေ့ဆွေးနွေးသင့်တယ်လို့ကျွန်တော်ပြတ်တာတာရှိပါတယ်။အဲ့ဒါအတော့ကျွန်တော်ကလောလောဆယ်ဟိုမှာရှာမယ်ဒီမှာရှာမယ်တော့မပြောဘူး။ကျွန်တော်တို့လည်းဘယ်လိုပေါင်းစုတာလဲဆိုတော့ကျွန်တော်တို့ကြားအရင်ကလို့ကျွန်တော်တိုင်းကြောင်းတဲ့မှာကြားတဲ့မှာမဝင်ကြည့်ဘူးဒီတို့ကားလည်းတို့ဘာလို့ဆိုတော့မြို့အနီးနားမှာပေါ့လေအဲ့လိုတို့ရှာတာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေမယ်ဆိုပြီးတော့ဒီပြောပြရှာတာပါသူတို့တော့ပတ်တယ်ပြောပြရှာတာကျွန်တော်လည်းလိုမျိုးပြတ်ထားတာရှိပါ
လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံခြားမှာ ဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေကိုအမြန်ဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအမြန်ဆုံးနေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူညီထားခဲ့ပေမဲ့ဒုက္ခသည်တွေပြန်လက်ခံဖို့အသေးစိတ်တိကျတဲ့သဘောတူညီချက်ကိုတော့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်နဲ့မြန်မာအကြားမှာသဘောတူညီချက်မရသေးပါဘူးရှင်။